2019ခုနှစ်ကုလသမဂ္ဂထွေထွေညီလာခံတက်မဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့မဖြစ်မနေဆွေးနွေးကြရမယ့်ကိစ္စကနျူကလ িয়ার လက်နက်ထိန်းချုပ်ရေးဖြစ်တဲ့အကြောင်းဥရောပနဲ့ရုရှားတန်တမန်တွေနိုင်ငံရေးသမားတွေနဲ့စစ်ရေးကျွမ်းကျင်သူတွေအယောက်100ကျော်ပါတဲ့အဖွဲ့တစ်ခုကကြေညာခဲ့ပါတယ်။မတော်တဆကြောင့်ဖြစ်စေအတွက်မှဆုံးဖြတ်ချက်မှားတာတွေကြောင့်ဖြစ်စေနျူကလ িয়ার အန္တရာယ်ကျရောက်နိုင်ခြေဟာ1962ခုနှစ်ကျူးဘားအကြက်အတဲပြီးကလေးကဆိုရင်အမြင့်ဆုံးအစ်စ်မှရှိတဲ့အကြောင်း Henry Rich ဝယ်ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။ဆေးကလာတွင်ကသဘောတူညီထားကြတဲ့ INF လို့ခေါ်တဲ့တလပ်ပြင်းနျူကလ িয়ার တပ်ဖွဲ့ဆိုင်ရာစာချုပ်ကိုတရားဝင်ရက်ဆိုင်ပစ်ဖို့ American ပြည်ထောင်စုနဲ့ Russia နိုင်ငံနှစ်နိုင်ငံစလုံးကဒီနေ့အတွင်းကြေညာခဲ့ပြီးတဲ့နောက်မှာလက်နက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ကဒီကနေ့စတင်ကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလက်နက်ထိန်းချုပ်ရေးကိစ္စကိုမဖြစ်မနေဦးစားပေးဆွေးနွေးဖို့ကမ္ဘာကောင်းဆောင်တွေကိုတိုက်တွန်းထားပါတယ်။ပြပြတော့ခဲ့တဲ့ INF စာချုပ်ကိုရုရှားကချိုးဖောက်နေခဲ့တယ်လို့အမေရိကန်နိုင်ငံကဆက်ဆွဲပြီးတရုတ်နိုင်ငံလိုနိုင်ငံတွေစာချုပ်ထဲပါဝင်တင်တာကြောင့်ဒီစာချုပ်ခင်းနဲ့မညီတော့ဘူးလို့လည်းအကြောင်းပြပါတယ်။အခုလာထဲမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကအဲ့ဒီစာချုပ်အရာရင်ကတားမြစ်ထားတဲ့လက်နက်တွေတွေကိုရုရှားတို့ထုတ်လုပ်တော့မှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ကလက်နက်တွေအရင်စေလွတ်မချထားသရွေ့ရုရှားနိုင်ငံကလည်းစေလွတ်ချထားမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီလို INF စာချုပ်ရုတ်ချီးပြက်ပြဲသွားတာကဥရောပကတန်တမာနဲ့စီးရီးကောင်းဆောင်တွေပါဝင်တဲ့အဖွဲ့ကိုစိုးရိမ်ပူပန်မှုတွေဖြစ်ပေါ်လာစေခဲ့ပါတော့တယ်။အဲ့ဒီလိုဆိုရမှုတွေနဲ့အတူဒီကိစ္စကိုနယုံမြို့ကုလသမဂ္ဂအထွေထွေညီလာခံမှာဦးစားပေးဆွေးနွေးပေးပါဆိုပြီးကျွမ်းကျင်သူတွေကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်။လက်မှတ်ရေးထိုးသူတယောက်ကတော့ဥရောပကောင်းဆောင်မှုကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ဗြိတိသျှကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်သူဒက်စ်ဘရောင်းဖြစ်ပါတယ်။
Particularly the arms control architecture that we've depended on for decades is eroding.And just to complicate matters further,
သူတို့ပြင်ကျွန်တော်တို့တွေဆယ်စုနှစ်တွေနဲ့ချီအားကိုးလာခဲ့ရတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာဖွဲ့စည်းမှုပုံတံကတဖြည်းဖြည်းပြည့်ရွှန်းလာနေပါတယ်။ဒါကိုပိုပြီးရှုပ်ထွေးစေတာကနျူကလ িয়ার လက်နက်တွေနဲ့ဆက်နွယ်တဲ့လက်နက်ဆိုင်ရာဤပညာသစ်တွေတိုးတက်လာခဲ့တာပါ။ဒါဟာစီးမရှိဘောင်မရှိလက်နက်တွေထုတ်လို့တုံ့မီးဖို့ဖြစ်လာစေုံနဲ့မကအန်ဒရယ်ကိုလည်းမကြုံစဘူးမြင်မာလာနေစေပါတယ်။
ဒက်စ်ဘရောင်းပြောတဲ့လက်နက်တွေတဲ့ရုရှားအမေရိကန်တရုတ်နဲ့ဩစတြေးလျတို့စမ်းသပ်ထုတ်လုပ်နေစေဖြစ်တဲ့မြန်နှုံးမြင့်ဒုံးကြီး hypersonic missiles တွေပါဝင်နေပါတယ်။အဲ့ဒီလက်နက်ကဘဲကာကွယ်ရေးစနစ်ကိုမဆိုထုတ်ပေါက်နိုင်စွမ်းရှိနေပါတယ်။ကိုပိုင်ဒုံးကြီးစနစ်ကိုထုတ်လုပ်ဖို့ကြိုးစားနေတဲ့နိုင်ငံတွေကလည်းပိုလို့များများလာလုပ်နေပါတယ်။သူတို့အဖွဲ့ဘာကြောင့်ဒီလောက်ဆိုးရိမ်နေရတယ်လဲဆိုတဲ့အကြောင်းကိုဒက်စ်ဘရောင်းကအခုလိုပြောပြပါတယ်
။ From a European perspective,The deteriorating trust between the West and Russia in the broadest sense.
နိုင်ငံရေးနဲ့ရုရှားကြားတူးနဲ့တူယုံကြည်မှုလျော့နေနေတာတွေနဲ့ပြီးခဲ့တဲ့ဆယ်စုနှစ်တွင်လက်ရှိလက်နက်ထိန်းချုပ်ရေးဖွဲ့စည်းမှုပုံတံတဖြည်းဖြည်းပြေလျော့လာနေတာတွေကဥရောပရှုထောင့်ကကြည့်မယ်ဆိုရင်အထူးစိုးရိမ်စရာဖြစ်လာပါတယ်။ဘာဖြစ်လို့လဲဆိုတော့ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်တွေရဲ့90ရာခိုင်နှုန်းကိုတူလောင်ထားရင်ဒါမထားရင်အစင်သင့်တက်ဆင်ဖြန့်ကျက်ထားပြီးသားဖြစ်လို့ပါစင်းသင်းချထားတဲ့လက်နက်တွေကိုအသုံးပြုဖို့ကမိနစ်ပိုင်းပဲလိုပါတယ
်။ကကွေးဝင်ကြီးအောင်ဒက်စ်ဘရောင်းတို့ထုတ်ပြန်ခဲ့တဲ့ကြေညာချက်ကဥရောပအတွက်လုံခြုံရေးအန္တရာယ်မြင့်မားနေတာတခုတည်းကိုသာသတိပေးထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားကတူလောင်ထားတဲ့လက်နက်ပမာဏများလာသလိုနျူကလ িয়ার လက်နက်ပိုင်အိန္ဒိယနဲ့ပါကစ္စတန်တို့အကြားတင်းမာမှုတွေမြင့်တက်လာနေတာနဲ့အီရန်နဲ့နျူကလ িয়ার သဘောတူစာချုပ်ပြတ်ပြားသွားတဲ့ကိစ္စတွေအပေါ်မှာလည်းသတိပေးထားတာဖြစ်ပါတယ်။ကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာလက်နက်အစ်စ်ကြောင့်ဖြစ်ပေါ်လာတဲ့အန္တရာယ်တွေရော့ပါသွားစေဖို့နီလန်အစ်စ်တွေရှာကြံဖို့အမေရိကန်နဲ့ရုရှားနိုင်ငံတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံနဲ့တခြားနျူကလ িয়ার လက်နက်အင်အားနိုင်ငံတွေကိုလည်းမဟာဗျူဟာအရတည်ငြိမ်မှုကိုရရှိဖို့အရေးကြိုးပမ်းဖို့လည်းစော်ဩထားပါတယ်။လက်တလောပထဝီနိုင်ငံရဲ့အခြေအနေအရတော့ကုလသမဂ္ဂမှဒီလိုသဘောတူညီချက်မျိုးရရှိဖို့ကတော့မလွယ်ကူသေးကြောင်းပါခင်ဗျာ။